မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ခြားဒေသမှာနိုင်ငံလုံးချုံရေးတပ်ဖွဲ့ဝင်တွေကြားဒီကနေ့အစောပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့ရမှာဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ဝင်2ဦးထဏ်ရာရပြီးနောက်2ဦးကိုတော့မြန်မာအာဏာပိုင်တွေကဖမ်းဆီးထားပါတယ်။မွေးရဆေးဝါးနဲ့လူမောင်ခိုရစုမကင်းတဲ့အလုပ်ရပ်တွေရှိနေတဲ့အတွက်မကြသေးခင်ကစားလုံးလုံချုံရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြပ်နေချိန်မှာပဲဒီပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOE သတင်းထောက်မအေးအေးမာကတင်ပြထားပါတယ်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်ရေရင်းကျွန်းချောင်းဝကင်းစခန်းကိုတာဝန်ယူနေတဲ့မြန်မာနယ်ကားဆောင်တပ်တွေနဲ့ဘင်္ဂလားဒေ့ရှ်နယ်ကားဆောင်တပ်တွေကြားနှစ်ဖက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါမြန်မာရေပိုင်နဲ့အတွင်းဝင်ရောက်လာတဲ့အတွက်မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ပစ်ခတ်မှုတွေဖြစ်ခဲ့တာလို့လည်းရခိုင်ပြည်နယ်မောင်တော်မြို့မှာရှိတဲ့မြန်မာနိုင်ငံနယ်ကားဆောင်တပ်ဖွဲ့ကဒုတိယရဲဘူးကြီးမျိုးစွေကပြောပါတယ
်မနေ့ကတော့ကျွန်တော်တို့ရဟိုချန်ယူပြီးမှလက်ရင်းလက်တဲ့အခါမှာအဲကျွန်တော်တို့ကကန်တာမှာဆက်ပြီးဒီလာပြီးတော့ရက်တဲ့အတန်းကြားလို့ဆင်းပြီးတော့ကြီးတဲ့အခါမှာအဲဒီဆက်ပြီးဝင်လာပြီးတော့စောက်ပြီးတော့ပြစ်ပါတယ်ဒီဒီမင်းများတို့ကပြစ်နေရတဲ့အချိန်မှာဒီဒီဘက်ကနေစတဲ့စောက်ပြစ်တာဖြစ်တယ်အဲကျွန်တော်တို့ကလည်းပြန်ပြစ်တဲ့အခါမှာဒီဒီကသိုးပဲနိုင်ငံလည်းဘာလို့ဒီလိုခုန်ချသွားတာပေါ့ခုန်ချသွားတယ်တရားကတော့ကျွန်တော်တို့ရှိရမေးပြီးလိုက်တာပေါ့စနားတည်းနဲ့ပြီးလိုက်ပါတယ်ဟုတ်ကဲ့ဒီရင်းချောင်းကပြစ်ကားနေပြီးတော့သာကြီးတို့လည်းရဲလေတော့လည်းခွေးတာဖြစ်ပါလေ။နာမည်နာမည်ကျွန်တော်ကမှာပါ။အဲဘယ်အရင်ကတော့ကတ်တာကတ်ချက်တွေတရားနဲ့ကတ်သားနဲ့ရောက်လို့ပြရပါလေ
။ဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာတော့ဆက်လေသတင်းနဲ့စိတ်ကြွသေးတွေမှောင်ခိုတည်လာတယ်ဆိုတဲ့သတင်းအရလုံခြုံရေးတပ်ဖွဲ့တွေကနှစ်နိုင်ငံနယ်ကြားဒေသမှာကင်းလက်ရှာဖွေရင်းနဲ့မြန်မာတပ်ဖွဲ့တွေရဲ့ပစ်ခတ်တာခံခဲ့ရတယ်လို့ဖော်ပြကြပါတယ်။မတင်ကားတဲ့ဆက်လေကိုရက်တန့်စစ်ဆေးနေစဉ်ပစ်ခတ်ခံရတာလို့လည်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တရင်40နှစ်တရင်မှုဒုပုံမှုကြီးအဘူဇာအယ်ဇာဟစ်ကိုကိုးကားပြီးဖော်ပြခဲ့ကြတာပါမြန်မာဘက်ကဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ဝင်ကိုလည်းပြန်လည်လွှဲပြောင်းပေးဖို့အတွက်ဆက်သွယ်ဆောင်ရွက်နေလို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်တုန်းကလည်းအခုလိုမျိုးပြစ်ခတ်မှုတွေရှိခဲ့ပေမဲ့ဒီနှစ်ထဲမှာတော့အခုဖြစ်ရဟာပထမအဆုံးအကျဉ်းဖြစ်ကြောင်းဒုရဲမှုကြီးမျိုးစွေကပြောပါတယ
်ဒါတော့ကျွန်တော်တို့ပရဝါလုံးအတင်ဖြစ်ပါတယ်ဟိုဒီနေ့ကတော့ကုန်းနေပိုင်းမှာတကယ်ကြီးကျွန်တော်တို့ဖြစ်တာရှိပါတယ်ကုန်းနေပိုင်းခြံရီးပြီးမှဒီလိုမျိုးပဲကျွန်တော်တို့ပြစ်ခတ်တာကျွန်တော်တို့အကျဉ်းဖြစ်ဥပါတယ်ဟုတ်ကဲ့ဒါတော့နှမ်းမြစ်တဲ့အောင်ဖြစ်တာပါဟိုကတော့ကုန်းနေမှာဖြစ်တာ
အခုဖြစ်ခတ်မှုနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရချင်းကြားမှာကောနေကြားဆောင်တပ်ဖွဲ့တွေအချင်းချင်းကြားမှာပါဆွေးနွေးမှုတွေလုပ်သွားမယ်လို့လည်းပြောပါတယ်အခုနောက်ဆုံးဖြစ်ခတ်မှုတွေဖြစ်ပွားခဲ့ရတဲ့နေကြားဒေသဟာမကြသေးခင်လတွေကစလို့အရှိတောင်အာရှဒေသရင်းနိုင်ငံတွေကိုနှိစီးထွက်ပြေးလာသူတွေအထက်ခတ်ခွာလာရဒေသတစ်ခုအဖြစ်နဲ့လဲကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းကပြောဆိုထားကြတာပါမြန်မာအနာပိုင်တွေကတော့လူမောင်ခိုမှုတွေ၊ဝိရစေဝါမောင်ခိုမှုတွေလို့ရာဇဝဲမှုတွေပေါ်ပေါက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဒေသမှာလူကြုံရဲအတွက်မကြသေးခင်ကစလို့ပုံမတင်းတင်းကြပ်ကြပ်ဆောင်ရွက်လာနေပြီးမြန်မာနယ်ကြားဆောင်တပ်ဖွဲ့ကိုလည်းပြန်လည်ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်